NG လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေလက်နက်ဖြုတ်သိမ်းမှုတမရဘက်ကလူလာနေပြီမဲ့လေတိုင်းရင်းသားလက်နက်ကန်အဖွဲ့တွေဘက်ကတော့ဒီချက်ကိုလက်ရှိချိန်မှာလက်မခံနိုင်သေးဘူးလို့ပြောနေကြပါတယ်။ငင်းကြေးလုပ်ငန်းစဉ်ရဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းကိစ္စမှာအစိုးရတမရနဲ့ NGA လက်မှတ်ထိုးထားတဲ့လက်နက်ကန်အဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေရှိနေတာပါ။ဒီပုံမှာတိုင်းရင်းသားလက်နက်ကန်တွေဘက်ကမေလ28ရက်နေ့28ရက်နေ့မှာထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ဒီကွဲလွဲချက်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ View မြန်မာသတင်းတော့ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
27ရာစုပင်လုံအစည်းအဝေးကိုတတိယအကြိမ်ပြုလုပ်နိုင်ဖို့ကြိုးစားနေရုံမှာပဲအပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနဲ့တက်မတော်အစိုးရသုံးဝန်ဆိုင်အလို့တဘောတွေ့ဆုံပွဲကိုနေပြည်တော်မှာမေလ18ရက်ကကျင်းပခဲ့ရမှာတက်မတော်ကတိုင်းရင်းသားလက်နက်ကိုင်တွေရဲ့တပ်တွေကိုဖျက်သိမ်းပေးဖို့ပြောဆိုရမျိုးရှိခဲ့တဲ့အတွက်တက်မတော်မှာဒီမိုကရေစီစံနှုန်းတွေမရှိသေးရကြောင်းလက်နက်ကိုင်တပ်တွေကဖျက်သိမ်းရေးကိုလက်ခံမှာမဟုတ်ဘူးလို့မွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးနိုင်ဟန်သားကအခုလိုပြောပါရယ
်။အစိုးရတပ်ဖွဲ့ကတော့သူတို့ကတော့ဒီဟိုလက်ရှိတပ်မတော်ကိုပဲသူတို့ကတော့မပြည့်ပြင်ခြင်းဘူးဆိုတဲ့သဘောမျိုးရှိနေတယ်။အဲ့ဒီပုံမှာကျွန်တော်တို့မြင်တာတော့လက်ရှိတပ်မတော်ကဒီမိုကရေစီမဆန်ဘူးပေါ့ဗျာ။နော်။ဟိုနောက်ပြီးတော့မှတိုင်းသားတွေအခွင့်အရေးရလဲဘာမှအမှတ်ကန်ချက်မရှိသေးဘူး။အဲ့တော့အဲ့လိုနေသားမျိုးမှာကျွန်တော်တို့တက်တယ်ဖြတ်သိမ်းရမယ်ဆိုရင်လည်းတိုင်းရင်းသားတွေဘက်ကဘယ်သူမှလက်မခံကျင်ဘူးကြ။နော်တစ်ဖက်ကလည်းဟိုကျွန်တော်နိုင်ငံကဒီမိုကရေစီပုံစံမဟုတ်သေးဘဲနဲ့ပေါ့နော်အမြဲတမ်းဒီမိုကရေစီပဲဖြစ်ပြီးတော့မှခက်ကစစ်တပ်ကအာဏာတွေအများကြီးယူထားတယ်။အဲ့ဒီပုံစံမျိုးကိုလည်းကျွန်တော်တို့ကတော့ဟိုလက်မခံနိုင်သေးဘူးဗျာ။
အဲ့ဒီဆွေးနွေးပွဲမှာ27ရာစုညီလာခံရဲ့နိုင်ငံရေးကဏ္ဍမှာပါတဲ့နိုင်ငံတော်မှမိသည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ကိုတပ်မတော်ဘက်ကထည့်သွင်းထားရတဲ့ပတ်သက်ပြီးတော့လဲတပ်မတော်နဲ့တိုင်းသားတွေသဘောထားမတူညီရာတွေရှိနေစေဖြစ်ပါတယ်။အဲ့ဒီအချက်ကလာမယ့်ပင်လုံညီလာခံအတွက်လဲအဟန့်အတားဖြစ်နိုင်တယ်လို့ဦးနိုင်ဟန်သားကဆက်ပြောပါတယ
်။အေးကျွန်တော်တို့ဘက်ကနားလဲတာကဖက်ဒရယ်ဆိုတာပူပေါင်းရေးပဲ။ဖက်ဒရယ်မူတဲ့မှာခွဲမထွက်ရဘူးခွဲထွက်လို့ရတယ်ဆိုတဲ့ဟာတွေထည့်ဖို့မလိုဘူးနော်။အဓိကအဖြစ်ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအားလုံးကရည်ရွယ်ထားတယ်။ဒါတို့တိုင်းသားတွေဘက်ကလည်းလုံးဝခွဲမထွက်ရဘူးဆိုတဲ့ကတ္တချက်မျိုးထည့်ထားမယ်ဆိုရင်တစ်ချိန်ချိန်မှာပေါ့ဗျာနော်။ကဲကျွန်တော်တို့ပြောတဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ကိုဟိုမှာကတ်တတ်လာမယ်တမျိုးမျိုးလောက်လာမယ်နောက်ကျွန်တော်တို့တိုင်းသားတွေရဲ့အခွင့်အရေးတမျိုးမျိုးလောက်လာမယ်ပြည်နယ်လေးပေါ်မှာတမျိုးမျိုးဖိနစ်လာမယ်ဆိုရင်ဒီတိုင်းပဲကျွန်တော်တို့ငုတ်ခံနေရမှာဒီကနေထမ်းမျိုးလဲဒါလည်းမဖြစ်သင့်ဘူးလေအမှန်ကတော့စစ်မှန်တဲ့ဆိုတဲ့ပြည်တော်စုပုံစံနော်မြို့သားတန်းသူကြီးနဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ရှိတဲ့ပုံစံအဲ့ဒါကိုဖော်ရင်ဒါတော့ဘယ်သူမှလည်းခွဲထွက်ဖို့ဥမတည်ပါဘူးဒါတော့ထဲဖို့လည်းမလိုတော့ဘူးလို့ထင်ပါတယ
်1949ပြည်လုံးစာချုပ်မှာသဘောတူခဲ့တဲ့ပြည်အောင်စုမှခွဲထွက်ခွင့်ဆိုရဲနိုင်ငံရေးအာမခံချက်ကြောင့်ပြည်အောင်စုတည်ဆောက်နိုင်ခဲ့ရဖြစ်တယ်လို့စီးလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအခြေအနေမှာတိုင်းရင်းသားတွေအနေနဲ့ခွဲထွက်ခွင့်ဆိုရဲစကားလုံးထက်ဖက်ဒရယ်ပြည်အောင်စုစနစ်ကိုလိုလားနေကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါရယ
်ခွဲမထွက်ရေးဆိုတဲ့ဟာနဲ့ပတ်သက်ရင်ကျွန်တော်တို့တိုင်းရင်းသားတွေကြားမှာလည်းကျွန်တော်ညှိနှိုင်းကြတာပေါ့နော်ညှိနှိုင်းကြတဲ့အခါမှာတချို့ကတော့ခွဲမထွက်ဘူးဆိုတာလည်းမပြောတော့ဘူးခွဲထွက်မယ်ဆိုတာလည်းမပြောတော့ဘူးဒီတိုင်းမထားဘာမှကျွန်တော်ကထပ်ပြောကြရမလို့ဖြစ်ရလို့ကျွန်တော်အဲ့လိုမြင်ဒါကျွန်တော်ဘက်ကအမြင်ပေါ့ဒါမှမဟုတ်ဆိုလို့ရှိရင်လည်းကဲဟိုခွဲမထွက်ရဘူးဆိုတဲ့ဟာကိုဒါတည်ငြိမ်ထုတ်ပြရမယ်ဆိုလို့ရှိရင်အဲတစ်ဖက်ကလည်းကျွန်တော်တို့ကလူကျင်တာကဒါဒီဖဲဘက်ပြည်တော်စုကတော့ဒါအပြည့်အဝဖြစ်ရမယ်စသဖြင့်ပေါ့လေအဲ့ဒါတွေကျွန်တော်တို့ဒါကတော့ညှိနှိုင်းသွားမှာပါလို့အဲ့ဒါလေးကျွန်တော်ပြောချင်တာပါအထူးအဖြစ်တော့ကျွန်တော်တို့ကဒီပင်လုံစာချုပ်မှာအခြေခံ၅ချက်ရှိပါတယ်ခွဲထွက်လို့ကခွဲထွက်ခွင့်ပါဝင်ပေါ့နော်ဒီပြည်တော်စုစနစ်ဖြစ်ရမယ်အဲ့ဒီလူချက်၅ချက်ရှိပါတယ်ဒါကျွန်တော်ပို့ဦးတမျိုးသားရဲ့သဘောထားလို့ရပြောရရင်တော့ကျွန်တော်တို့ကဒီခွဲမထွက်ဘူးဆိုတာကိုရေရပြောပြီးတော့ပင်လုံစာချုပ်ရဲ့အနှစ်ပါရ၅ချက်မှာအဲခွဲမထုတ်ဆိုတဲ့တစ်ချက်ကိုရေရပြောပြီးတော့ပင်လုံရဲ့အနှစ်ပါရ၄ချက်ပြည်တော်စုစနစ်စစ်စစ်ဖြစ်ရမယ်ဆိုတဲ့ပါဝင်ပေါ့အချက်၄ချက်ကိုတော့ကျွန်တော်ကရေရလို့ချင်တာပါ
တိုင်းသားတွေအနေနဲ့လက်ရှိကျင်းပနေတဲ့27ရာစုညီလာခံတွေမှာပြည်တွင်းပြဿနာတွေကိုစည်ရင်းနီးလန်းမတုံးမဲနိုင်ငံရေးနီးလန်းနဲ့ဖြည့်ရှင်းဖို့ပါဝင်ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအခြေခံမူ၉ချက်ကိုဖော်ဆောင်ပေးဖို့သဘောထားထုတ်ပြန်ထားပါတယ်
ကိုယ်စောထက်တဲ့တင်ပြပို့ထားတာဖြစ်ပါတယ်